မြန်မာနိုင်ငံကိုရောက်နေတဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဘိုရစ်ဂျွန်ဆန်ဟာတနင်္လာနေ့နေ့လယ်ပိုင်းမှာရခိုင်ပြည်နယ်စစ်တွေမျိုးကိုတွားရောက်ခဲ့ပါတယ်။စစ်တွေမတော်ခင်မနေ့ကပိုင်းကတော့နိုင်ငံခြားရေးဝန်ကြီးလက်ထက်တဲ့နိုင်ငံတော်အတိုင်နိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့နေပြည်တော်မှာပြည်ဆောင်ပြီးဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တွေနေရပြန်ရင်အပါအဝင်ရခိုင်ပြည်နယ်ရဲ့အခြေအနေတွေကိုဆွေးနွေးခဲ့တယ်လို့အတိုင်နိုင်ငံရုံးဆာမဏေမှာဖော်ပြထားပါတယ်။ဝန်ကြီးဂျွန်ဆန်ဟာစစ်တွေကနေလူကယ်ပြန်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝန်းရအေးရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုနဲ့ပြည်နယ်ဝန်ကြီးတွေနဲ့အတူမောင်တော်မြို့ကိုတမတော်လင်းနဲ့တွားရောက်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့လတွေတွင်မြန်မာနိုင်ငံတည်းကရိုညာမွတ်စလင်6,800လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ခွာသွားတဲ့မကြုံဘူးတဲ့ဖြစ်ရမျိုးတွေ့ရတာမို့ဒီလူတွေကိုလုံခြုံစိတ်ချသွားသူတို့ဆန္ဒအနည်းရောဂုံတိုက်ခါရှိနေပြန်ခွင့်ကြည့်မယ်လို့ညွှန်လင့်ထားတယ်လို့နိုင်ငံတကာအတိုင်းအဝန်နဲ့လက်တွဲဆောင်ရရမှာဒေါက်ဆန်းစုကြည်ကဥဆောင်ဖို့အတွက်ဘင်္ဂလားဒေ့ရှ်နေဆက်မှာရောက်နေစမှာမစ္စတာဂျွန်ဆန်ကသူ့ရဲ့ Facebook စာမျက်နှာမှာပြောကြားခဲ့ပါတယ်
I'm here. I've been talking to Aung San Suu Kyi, who is the leader of Burma State Councillor Dor Suu, and she's in a very difficult.
Dilure, niya chenki sata, nyamanengama nengano tenenga. ပုဂ္ဂိုလ်တော်ဆုံးနဲ့ပြည့်စုံပြီးပြောဆိုခဲ့တာပါ။သူမအနေနဲ့တိတ်ကိုခက်ခဲတဲ့အချက်အတင်းအနေထားမှာရောက်နေတာပါ။သူမဟာအမျိုးသမီးခေါင်းဆောင်တူဖြစ်ပြီးကျွန်တော်အပါအဝင်လူအများအပြားရဲ့ချစ်မြတ်နိုးမှုကိုခံရသူမှာအခုချိန်မှာတော့သူမဟာဒီလူတွေလိုအပ်နေတဲ့လုံခြုံစိတ်ချစွာနေရပြန်ရေးအတွက်နိုင်ငံတကာအတိုင်းအဝန်းတွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လက်တွဲပြီးဆောင်ရွက်ရမှာဥဆောင်မှုကိုပြသဖို့အတွက်လိုနေပြီလို့ကျွန်တော်ထင်ပါတယ်လို့ပြောသွားတာပါ။မောင်တော်မျိုးနဲ့မှာပန်တော်ပြင်ကျွေးရကကိုယ်တော်ရောက်ပြီးရွာသားတွေနဲ့တိကျတွေ့ဆုံနေမြန်ခဲ့တယ်လို့နေရဆန့်ခွာသူတွေကိုပြန်ပြီးလက်ခံတဲ့တောင်ယူလက်ဝဲကယာယီလက်ခံတဲ့စခန်းတွေကိုပါတော်ရောက်ကြည့်ရှုခဲ့တာဖြစ်ပါတယ်